တော်ရရှိမြခင်ဗျာခရိယံတမန်ကျမ်းမှာဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းဆိုပြီးခွဲခြားထားရမှာဓမ္မဟောင်းခေတ်ကာလတုန်းကသံဝရရှင်မြတ်စွာဘုရားသခင်ဟာလူတွေကိုဤမျိုးမျိုးနဲ့ဆက်တွယ်တော်မူခဲ့ပါတယ်အဲ့ဒီလိုဘုရားရှင်ဟာလူသားတွေကိုဤမျိုးမျိုးနဲ့ဆက်တွယ်တော်မူရမှာသုံးတော်မူတဲ့ဤတနည်းကိုတွေ့ရမှာဖြစ်တဲ့ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး၄အခန်းငယ်23ကနေအခန်းငယ်39အထိကိုဒီကနေ့တင်ပြရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာဟိုးတစ်ချိန်တစ်ခါတုန်းကဖုံးမီးနီလာတောက်ပြောင်ခဲ့တဲ့ဘာဘီလုန်အင်ပါယာကြီးကိုအုပ်စိုးမင်းလုပ်ခဲ့သူနေဘုခနေဇာမင်းကြီးရဲ့ခေတ်မှာဖြစ်ပါတယ်။ကမ္ဘာကြီးရဲ့ထက်ဝက်လောက်ကိုအင်ပါယာထူထောင်အုပ်စိုးထားသူဖြစ်တဲ့အတိုင်းငါဒီဟူသောမာမာနာတက်ကြွထောင်လွှားခဲ့သူရှင်ဘီယန်ကြီးရဲ့ကျမစိုးကိုဖယ်ရှားမှုနဲ့တမန်တရားကိုရှာဖွေတွေ့ရှိပုံဒံယေလအနာဂတ်ကျမ်းအခန်းကြီး၄အခန်းငယ်23ကနေအခန်းငယ်39အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ။တ
ောတရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ပြီးခဲ့တဲ့ဒံယေလအခန်းကြီး၄အတွင်းမှာတော့စိတ်ယောဂတစ်ခုခုကိုခံစားရပြီးတော့အိမ်မက်တွေတောက်လျှောက်မဲနေတဲ့စိတ်ကြောက်ကြီးရဲ့ဖြစ်နေရသူနေပုခတ်နေစာအမိရှိဘာဘူးလုံအာနာရှင်ထိတ်တန်းခေါင်းဆောင်ကြီးတယောက်ရဲ့အကြောင်းကိုကျွန်တော်တို့တွေ့ကြရပါတယ်။သူရဲ့နောက်ထပ်အိမ်မက်တွေအကြောင်းတွေကိုတဝက်တစ်ပြက်လောက်ကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာအခန်းကြီး၄မှာကြားနာခဲ့ကြပြီဖြစ်ပါတယ်။အဲ့ဒီကြားသိခဲ့ရပြီးတဲ့တဝက်တစ်ပြက်ကလေးဟာသိပ်ပြီးတော့မဆိုးလှဘူး။တစ်ပင်ကြီးတစ်ပင်နဲ့နှိုင်းရှင်ဖော်ပြထားတဲ့အဲ့ဒီပထမပိုင်းအိမ်မက်အတွင်းမှာသူ့ကိုရည်စူးထားတာပါဆိုပြီးတော့ဒံယေလကဖော်ပြတဲ့နေရာမှာလေပြေကလေးထိုးပြီးပြောရတယ်လို့ပဲ။အဲ့ဒီအိမ်မက်ထဲမှာအဖဖခင်သခင်ကနေပြီးတော့ဘာဘူးလုံဘယင်ကြီးကိုကောင်းကြီးတွေပေးထားခဲ့ပါတယ်ဆရာတွေ့ကိုကျွန်တော်တို့ဟာပထမပိုင်းအနေနဲ့တွေ့ခဲ့ကြပါတယ်။ဟုတ်ပါတယ်ထိုအခါဘေလတရှာစာအမိရှိသောဒံယေလသည်တနာကြီးလောက်မိမောတွေ့ဝေ၍စိတ်ပူပန်လျက်နေ၏ရှင်ဘရင်ကအချင်းဘေလတရှာစာအိမ်မက်အနက်အတိတ်ပေကြောင့်ပူပန်သောစိတ်မရှိပါနှင့်ဟုမိန့်တော်မူ၏ဘေလတရှာစာကလည်းအရှင်သောကိုတော်ကိုမုန်းသောရန်သူတို့အပေါ်၌အိမ်မက်အနက်ရောက်ပါစေသောမြင်မက်တော်မူစဉ်တွင်ကြီးပွား၍ခိုင်မာထသောမိုးကောင်းကင်သို့ထိ၍မြေကြီးတစ်ပြင်လုံး၌ထင်ရှားထသောအရွက်လှလျက်တတ္တဝအပေါင်းတို့စား၍ဝါလောက်သောအသီးနှင့်ပြည့်စုံထသောမြေတရိษံတို့သည်အောက်၌နေကြသဖြင့်အခက်အလက်တို့၌ကောင်းကင်ငှက်များမှီခိုးနားနေရာဖြစ်သောသစ်ပင်သည်အရှင်မင်းကြီးကိုတော်ပင်ဖြစ်ပါ၏ကိုတော်သည်ကြီးပွား၍ခွန်အားနှင့်ပြည့်စုံတော်မူ၏ဘုံစည်းစိမ်တော်ကြီးမြင့်၍မိုးကောင်းကင်တို့ထီ၏အာနာစက်တော်လေမြေကြီးစွန်းတိုင်အောင်ရောက်တော်မူ၏အဲ့ဒီလိုအိမ်မက်အနက်အတိတ်ပဲကိုတွေ့ခဲ့ရပါတယ်ဟုတ်ပါတယ်ဒီလိုမဆိုးလှပါဘူးနဝင်ချိုသေးပါတယ်ဆိုတဲ့အပိုင်းကလေးတွေဟာအမှန်တော့မုန်တိုင်းကြီးမကြခင်လေပြေလေနှင်းကလေးနဲ့တူလှပါတယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပါတယ်နော်ဒီတော့ဒီကနေ့မှဆိုရင်ဖြင့်မုန်တိုင်းနဲ့အမျက်ဒေါသတို့တင့်သောအပိုင်းကိုရောက်လာပြီလို့ကျွန်တော်ဆိုချင်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်23မှ28ကိုစတင်နားဆင်ကြပါစို့သစ်ပင်ဆောင်တန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍သစ်ပင်ကိုခုတ်လှဲဖြစ်စီလောသို့တော်လေမြေ၌ဆွဲသောအမြင့်နှင့်တကွသင်းငုတ်ကိုချွင်ထား၍တန်ကျူးကျေးဝါကျူးနှင့်ချီနှောင်တကဲ့သို့နုသောမြက်ပင်ထဲ၌ရှိစီလောခုနှစ်နှစ်ပတ်လုံးမိုးဆွချင်းကိုခံ၍မြေတရိษံတို့နှင့်ဆက်ဆံစေဟုဆိုသည်မှာအမြင့်ဆုံးသောဘုရားသခင်စီရင်တော်မူ၍အရှင်မင်းကြီးအပေါ်၌ရောက်ရသောမြင်မက်တော်မူချက်ဤအ내ဟုမူကားကိုယ်တော်ကိုလူစုတဲကနှင်ထုတ်၍မြေတရိษံတို့နှင့်အတူနေရာချကြလိမ့်မည်အမြင့်ဆုံးသောဘုရားသည်လောကီနိုင်ငံကိုအုပ်စိုး၍ပေးလိုသောသူတို့အားပေးတော်မူသည်ကိုကိုတော်မသိမမှတ်မီကာလခုနှစ်နှစ်ပတ်လုံးနွားကဲ့သို့မြက်ကိုစား၍မိုးဆွချင်းကိုခံလျက်နေရမည်တင့်မြင့်တင့်ငုတ်ကိုချွင်ထားစေခြင်းကစီရင်ကြသည်အရာမှကောင်းကင်ဘုံသည်အုပ်စိုးเจ้าကိုကိုတော်သိပြီးသောနောက်နိုင်ငံတော်သည်လက်တော်မှမရွေ့ဘဲတည်လိမ့်မည်တို့ဖြစ်၍အရှင်မင်းကြီးအကျွန်ုပ်စကားကို나ယူတော်မူပါတရားသောအမှုကိုပြုခြင်းဆင်းရဲသောသူတို့ကိုသနာခြင်းအဖြစ်ဒုစရိုက်အပြစ်တို့ကိုပေဖြတ်တော်မူပါထို့သောပြုလျင်ချမ်းသာရကောင်းရတော်မူလိမ့်မည်ဟုဒံယေလလျှောက်ထား၏ကြားကြရတဲ့အတိုင်းပါပဲမိတ်ဆွေတို့စိတ်ချမ်းသာစရာတွေတခုမှမပါတော့ဘူးအထက်ကဖော်ပြခဲ့တဲ့အတိုင်းဘုရားသခင်ရဲ့အခွင့်နဲ့ကျေးဇူးတော်နဲ့အလွန်အလွန်ကြီးပွားတိုးတက်ခဲ့ရတဲ့သစ်ပင်ကြီးပမာမိုးကောင်းကင်ကိုတောင်မှမိမတက်မြင့်မတ်ခဲ့တဲ့သစ်ပင်ကြီးမြေကြီးစွန်းတိုင်အောင်ထွားကျိုင်းခဲ့ရတဲ့သစ်ပင်ကြီး တတဝါအပေါင်းတို့ခိုးနာပြီးတော့စားသောက်မှီခိုးလို့ရတဲ့သစ်ပင်ကြီးရဲ့ဖြစ်ပုံတွေဟာအခုအပိုင်းကျတော့မယုံစရာဖြစ်ကုန်ပြီ။အကုန်လုံးအဲ့ဒီအခြေအနေကနေပြီးတော့ပြောင်းလဲပျက်စီးရတော့မယ်တဲ့မိတ်ဆွေတို့။ဒါဟာဒန်ယေလရဲ့ပုံကူကြီးအရာမှပင်လျင်အလွန်ရင်းနှင်းသီးစွာဖြေရသောအဖြစ်ဖြစ်ပါလေ။ဒါကြောင့်မို့လို့ဒန်ယေလဟာမပြောချင်လွန်းလို့မိမောတွေ့ဝေပြီးတော့တောင်မှနေခဲ့ရတယ်ဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာမှာရှင်းရှင်းလေးတွေ့ခဲ့ရပြီးပါပြီ။ဒါပေမဲ့မပြောဘဲဖြစ်နိုင်ပါမလားဖျားသခင်ကသူ့ကိုပြောကိုပြောပြရန်အတွက်အဖြေကိုပေးခဲ့ပြီးပြီနေပုခတ်နေစာကိုလည်းဒီပု္ပ္ပာကြီးကိုယင်တဲ့မှထဲ့ထားပေးခဲ့ပြီးလို့နေပုခတ်နေစာတယောက်ဒီအဖြေကိုမှမရရင်မနေနိုင်တော့ဘူးဒါကြောင့်မလို့ဒီအဖြေကိုဒံယေလစီကနေတဆင့်အဖဖျားသခင်ကလည်းသူ့တို့ကိုသိစေနေခြင်းပြီးသိစေခြင်းနေပြီးဟုတ်ပါတယ်အရှင်ကြီးဘယင်ကြီးတပားရဲ့အခြေအနေတက်တလုံးသူများခေါင်းပေါ်မှာကြိုက်တယ်လို့စပွဲထိုင်ပြီးတော့ပါဇက်ကအမိန်ကလေးတစ်ချက်နဲ့ဖုတ်လို့ဖုတ်ကင်လို့ကင်လှုပ်လာခဲ့တဲ့အာနာရှင်ကြီးအတွေ့တွေးကြည့်လိုက်မယ်ဆိုရင်ဘလောက်ထိစိတ်ထိခိုက်စရာကောင်းလာလဲဆိုတာကိုကျွန်တော်မြင်နိုင်ပါတယ်။တစ်ချိန်တည်းမှာပဲခံယူတတ်မယ်ဆိုရင်ဒါဟာအဖဖះသခင်ရဲ့ဘုန်းတော်ချီးရှာစီဖို့ပဲ။ဒီအပိုင်းမှာသစ်ပင်ဆောင်တဲ့ဓမ္မဝင်လဲတန်ရှင်းသူဆိုပြီးတော့ဖះသခင်ရဲ့အထူးကောင်းငင်တမန်တပါးအကြောင်းကိုဖော်ပြပါတယ်။သူ့ရဲ့အခန်းကဏ္ဍဟာဒီအပိုင်းမှာပါဝင်လာပါတယ်။ဟုတ်ပါတယ်အဲ့ဒါဟာကပ္ပဦးကျမ်းကနေခရစ်တော်ရဲ့အချိန်ကာလနဲ့အသင်းတော်တို့တီကာစဓမ္မသစ်အချိန်ကာလဦးကြီးဓမ္မသစ်အချိန်ကာလဏိဒန်းပြိုးတဲ့အချိန်လောက်အထိရှိခဲ့ဘူးတဲ့ဘုရားသခင်စီရင်ထားတဲ့အတိုင်းဘုရားသခင်ရဲ့လူလောကကြားတဲ့ကဆက်သွေကြီးစနစ်တစ်မျိုးပဲဟုတ်ပါတယ်အဲ့ဒါဟာဘုရားသခင်ရဲ့စေတမန်ကောင်းငင်တမန်ပဲဖြစ်ပါတယ်အတိတ်သမိုင်းဟောင်းမှာနှုတ်ကပတ်တော်ဟာစာပေအနေနဲ့အကျွင့်မဲ့မပြည့်စုံသေးဘူးကဘာလူအဖွဲအစည်းဆိုတာဟာလေအခုရဲ့ဆေပုံပုံတပုံလောက်သာရှိအောင်မဲ့ရှိခေအဲ့ဒီလိုပဲကောင်းငင်တမန်တွေနဲ့ဘုရားသခင်ဟာတိုက်ရိုက်ဆက်သွယ်ခဲ့ရပါလေအခုဒံယေလဒုတိယပိုင်းရှင်းပြတာကတော့အခုလိုဖြစ်ပါလေအဲ့ဒီသစ်ပင်ဆောင်သို့မဟုတ်တန်ရှင်းသူတယောက်စီကောင်းငင်မှဆင်းလာသစ်ပင်ကိုခုတ်လွှဲရမယ်ခုတ်လှဲရမယ်တစ်ချိန်တည်းမှာအမြင့်နဲ့တင့်ငုတ်ကိုတော့ချွင်းချံထားရမယ်တဲ့အဲ့ဒီအငုတ်ကိုတခါတန်ကျိုးကြီးဝါကျိုးနဲ့ခြိနှောင်တယ်လို့ခြိနှောင်ပြီးတော့နှုတ်သောမြက်ပင်ထဲမှာရှိစေရမယ်။ခုနှစ်နှစ်ပတ်လုံးမိုးဆူဇွတ်တာကိုခံရပြီးတော့မှမြေတရိတ်ဆန်တို့နဲ့ဆက်ဆံစီတဲ့။အဲ့ဒီအတိတ်ပဲကတော့တခြားမဟုတ်ပါဘူးတဲ့။ဘာဘူးလုံမင်းကြီးခမညာ၁ကိုတော့ကိုလူစုတဲကနှင်ထုတ်မယ်။၂မြေတရိတ်ဆန်တို့နဲ့အတူနေရာချမယ်။၃အမြင့်ဆုံးသောဘုရားသခင်ဟာလော့ကီနိုင်ငံကိုအုပ်စိုးသည်လော့ကီနိုင်ငံကိုဘုရားသခင်သည်စိတ်ကြိုက်သူပေးခြင်းသောသူကိုပေးတော်မူသည်ဆိုရကိုအရှင်မင်းကြီးသဘောပေါက်လာတဲ့အထိအဲ့ဒီကြာကာလခုနှစ်နှစ်လုံးလုံးအရှင်မင်းကြီးဟာနွားလိုမျက်ကိုစားပြီးတော့မိုးဆိုတာကိုခံရမယ်လေသစ်မြစ်သင်္ကုတ်ကိုခြံထားတဲ့အတွက်ကြောင့်အရှင်နေပုခတ်နေစာအဲ့ဒီလိုအတိတ်တရားရပြီးတဲ့နောက်မှာတော့နိုင်ငံတော်ကိုဆက်လက်စိုးစံခွင့်ရလိမ့်အောင်မယ်ငါဒါကြောင့်မလို့အရှင်မင်းကြီးနာယူစေခြင်းပါလေခမညာတရားတဲ့အမှုကိုပြုပါစင်းရဲတဲ့သူတွေကိုသနာပါဒုစရိုက်တွေကိုရှောင်ပါအဲ့ဒီလိုဆိုရင်ပေါ်ပြခဲ့တဲ့အပြစ်ဒဏ်ကနေချမ်းသာရာရကောင်းရပါလိမ့်မယ်တဲ့မရှင်းဘူးလားအဲ့ဒီနံပါတ်5အချက်ကိုတိုင်းဟာဒံယေလကတဆင့်ဖျားသခင်ဟာကြိုက်တယ်လို့လုံနိုင်တယ်သူ့စီရင်ချက်ကိုသူပြောင်းလဲကောင်းပြောင်းလဲနိုင်တယ်ဆရာကိုရှင်းလင်းပြသစွာပေါ်ပြလိုက်ပါလေမိတ်ဆွေအနန္တတကုရှင်ဖျားသခင်ရဲ့အကျွင်းမဲ့အဆုံးအစမရှိလူသားတို့ကြံစီတွေးဆခြင်းနဲ့ဘယ်လို့မှမှီနိုင်စရာအကြောင်းမရှိတဲ့အလုံးစုံပြုပြင်ခြေလှယ်တော်မူခြင်းအကြောင်းတွေကိုဖော်ပြပေးလိုက်တာပဲဆိုတာကိုကျွန်တော်တို့တွေ့ရပါတယ်မိတ်ဆွေအပေါင်းတို့ယောဘဝတ္ထုထဲမှာတုံးကြတဲ့အဖဖရာသခင်ရဲ့စီရင်တော်မူခြင်းအသီးသီးဟာလူလောကကြီးမှလူကျွန်တော်တို့လောကအမြင်လူအနာသက်ကန်းဆက်ဘယ်နေရာမှမရှိဘူးဆိုတာကိုဖော်ပြနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောခဲ့ပါတယ်အခုဆိုရင်ငါငါငါငါဆိုပြီးတော့တငါတဲ့ငါခဲ့တဲ့ဘယင်ကြီးနေပုခတ်နေစာစိတ်အလိုမချမှုတွေစိတ်တက်ခြောက်ချမှုတွေကိုယောဘလူပဲအပြင်းအထန်ဝေဒနာကြီးအဖြစ်ခံစားနေရတဲ့ဘယင်ကြီးဟာယောဘအတိုင်းပဲအဖဖရာသခင်ရဲ့စိတ်ကြိုက်အပြစ်ဒဏ်စီရင်ခြင်းကိုခံစားရလိမ့်မယ်ခုနှစ်နှစ်ခုနှစ်မိုးမျက်ကိုစားပြီးတော့နွားတရိษံဘဝအထိရောက်သွားရလိမ့်မယ်ခုနှစ်နှစ်ကာလလွန်ရင်တော့ဘာဘူးလုံနိုင်ငံကိုဆက်လက်အုပ်စိုးရလိမ့်မယ်အဲ့ဒီလိုအပြစ်စီရင်ခြင်းနဲ့လွတ်ချင်ရင်ကောင်းမှုတွေကိုဖိပြီးတော့လုပ်အဲ့ဒီလိုလုပ်လို့လေအဖဖရာသခင်ကတော့ဒီစီရင်ချက်ကနေချမ်းသာပေးခြင်းမှလည်းပေးမယ်ဆိုတာကိုထည့်ပြောလိုက်ပြီမိတ်ဆွေအပေါင်းတို့အဖဖရာသခင်ရဲ့ဘုံတကူအာနုဘောတော်အပေါ်မှာယုံကြည်ခြင်းဆိုတာဟာကိုဘလောက်ပဲဒုက္ခရောက်နေနေအပြစ်ဒဏ်ကြီးကိုဘလောက်ပဲခံရခံရဘုံတကူဟာဘုံတကူတသက်ပဲဆိုတာကိုကျွန်တော်တို့မှတ်ထားရလိမ့်မယ်ဟုတ်ပါတယ်သူကိုအမှန်တကယ်ယုံကြည်ကိုးကွယ်ခြင်းဆိုတာဟာ ကိုခံရလို့ဆိုပြီးတော့စိတ်ဆိုးမှန်ဆိုးနဲ့မကိုးကွယ်တော့ဘူးခမကြီးကိုဘုရားသခင်ကိုမခေါ်တော့ဘူးဆိုပြီးတော့လှုပ်လို့မရဘူးဒီအကြောင်းတွေကိုကျွန်တော်တို့အလေးအနက်သဘောပေါက်ထားဖို့လိုပါတယ်ဟုတ်ပါတယ်လောကမှာရှိတဲ့ဘယ်အာဏာရှင်ကြီးကိုမဆိုလူလူချင်းကျွန်တော်တို့လှုပ်လို့ရခြင်းရမယ်ကိုကိုဖန်ဆင်းတော်မူတဲ့အသက်ပေးတော်မူတဲ့ဘုရားသခင်ကိုတော့ဒီလိုသွားပြီးတော့ကျွန်တော်တို့ဆက်ဆံလို့မရဘူးဒီလိုသွားပြီးတော့ကျွန်တော်တို့စောရကတက်လို့မရနိုင်ပါဘူးဒီအကြောင်းတွေကိုအဆက်ဆက်သောတမန်ကျမ်းတို့မှာကျွန်တော်တို့အလေးအနက်ဖော်ပြခဲ့ပြီးဖြစ်ပါတယ်။ပူပူနွေးနွေးကလေးဥပမာပေးရမယ်ဆိုရင်ပြီးခဲ့တဲ့ကျမ်းအခန်းကြီး3အငယ်16ကနေ18အတွင်းကဒံယေလရဲ့မိတ်ဆွေတို့ရဲ့ယုံကြည်ခြင်းသဘောကိုတစ်လှည့်ပြန်ပြီးတော့ကြည့်စီခြင်းပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး3အငယ်16ကနေ18အတွင်းမှာအခုလိုဖော်ပြခဲ့ပါတယ်။ရှာတဲ့မေရှက်အဘေဒနီဂေါတို့ကလည်းအရှင်မင်းကြီးနေပုခတ်နေစာအကျွန်ုပ်တို့သည်ဤအမှုကိုပြန်လျှောက်ရမည်အကြောင်းမရှိပါအကျွန်ုပ်တို့ကိုးကွယ်သောဘုရားသခင်သည်မီးလောင်လျက်ရှိသောမီးဘိုတဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏ကိုတော်ဤလက်မှလည်းကယ်လွတ်တော်မူလိမ့်မည်ထို့သောကယ်လွတ်တော်မမူသောလေအရှင်မင်းကြီးကိုတော်ဤဘုရားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါတီထားတော်မူသောရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုပြန်လျှောက်ကြ၏တဲ့ဒါဟာအလွန်အရေးကြီးလာတဲ့အခြေခံအချက်ဖြစ်တယ်ဆိုတာကိုကျွန်တော်တို့မမိတ်မဆုံးခံယူရင်းနဲ့ဆက်ရမယ့်အပိုင်းကိုဆက်လက်နားဆင်ကြည့်ကြပါအောင်စု။ဒံယေလအနာဂတိကျမ်းအခန်းကြီး4အငယ်28မှ33ထိုအမှုအရာအလုံးစုံတို့သည်နေပုခတ်နေစာမင်းကြီးအပေါ်သို့ရောက်သည့်အကြောင်းကား12လလွန်ပြီးသောဗာပုလုန်နန်းတော်ပေါ်မှဆင်းကြံသွားလျက်ဤမြို့ကငါနိုင်ငံတီးယားငါရွှေဘုံတော်ကိုချီးမြှောက်ရဖို့ငါတကောအာနုဘောအဖျင်ငါတီလုတ်သောဘာဘူးလုံမြို့ကြီးမဟုတ်လောဟုမွဲ့ဆို၏ထိုစကားကိုမွဲ့ဆိုစဉ်ပင်ကောင်းကင်မှတက်ရောက်သောအသံဟူမူကားအိုးနေဘုခနေစာမင်းကြီးနားထောင်လောနိုင်ငံတော်သည်သင့်လက်မှရွေသွားပြီသင့်ကိုလူစုတဲကနှင်ထုတ်၍မြေတရိษံတို့နှင့်အတူနေရာချကြလိမ့်မည်အမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်ဆိုး၍ပေးလိုသောသူတို့အားပေးတော်မူသည်ကိုမင်းကြီးမသိမမှတ်မီကာလခုနှစ်နှစ်ပတ်လုံးနွားခဲ့သူမျက်ကိုစားလျက်နေရလိမ့်မည်ဟုအသံဖြစ်လေ၏ထိုစကားနှင့်အညီနေဘုခတ်နေစာ၌ချက်ချင်းဖြည့်၍လူစုတဲကနှင်ထုတ်ကြလျင်သူသည်နွားခဲ့သူမျက်ကိုစား၍မိုးဆွတ်ခြင်းကိုခံရသဖြင့်ကိုအမွေးသည်ရွှေလင်းတအယောင်ကဲ့သို့၎င်းလက်သေးခြေသေးတို့သည်လည်းငှက်ခြေသေးကဲ့သို့၎င်းဖြစ်၏။ gain ဘယ်နဲ့ရှိစားလို့ဆိုရမတတ်ရှိပြီ။ဒံယေလဘာသာပြန်ဆိုခဲ့တဲ့အိမ်မက်အတိုင်းနောက်ထပ်12လသို့မဟုတ်တစ်နှစ်အလွန်မှာအကုန်လုံးကိုယ်ယူကာရဖြစ်ရပြီ။ကျွန်တော်ယင်ထဲမှာရှိတဲ့အတိုင်းပြောရရင်တော့နေပုခတ်နေစာဟာဒံယေလရဲ့ရှောက်ထားခြင်းအတိုင်းဖျားသခင်အပေါ်မှာအကျွင့်မဲ့ဆက်ကပ်အနှံ့ခြင်းအရှင်းမရှိခဲ့ဘူး။အခု12လဆိုတဲ့အချိန်ဟာတစ်နှစ်ဆိုတဲ့အချိန်ဟာနည်းနည်းတော့မဟုတ်ခဲ့ပါဘူးအဖဖျားသခင်သူ့ကိုအချိန်တမင်ပေးခဲ့တာပဲလို့ကျွန်တော်ဆိုချင်ပါ रे ကျွန်တော်ကသူ့ကိုဒါဝိမင်းကြီးနဲ့နှိုင်းရှင်ပြီးတော့အားမလို့အားမရဒီအပိုင်းမှာဖြစ်မိတယ်လို့ဆိုချင်ပါ रे ဟုတ်ပါ रे ဒါဝိဟာအဖဖျားသခင်သူ့ကိုအပြစ်ပေးမယ်ဆိုတဲ့အချိန်မျိုးမှာသူ့ဘယ်လိုခံယူခဲ့ကြောင်းကိုရာဇဝင်ကျုပ်အခန်းကြီး27အငယ်12-13မှာအခုလိုဖော်ပြထားတာရှိပါ रे ဟုတ်ပါ रे ရာဇဝင်ကျုပ်ပထမစာဆောင်မှာဖြစ်ပါ रे အခန်းကြီး27အငယ်12-13ကိုကြည်ပါ။သုံးနှစ်ပတ်လုံးအစာအာဟာရခေါင်းပါတော့ပြီ။သုံးလပတ်လုံးသင်ကိုရန်သူလိုက်မိ၍ဓားဖြင့်လုကြံတော့ပြီ။သုံးရက်ပတ်လုံးပြည်တော်၌ကာလနာဒီဟုသောထာဝရဘုရား၏ဓားတော်ကိုထာဝရဘုရား၏ကောင်းကင်တမန်သည်ကံ၍ဣသရေလပြည်တစ်လျှောက်လုံးကိုဖျက်ဆီးသောဘေးတို့တွင်တပားပားကိုရွေးလောဟုမိန့်တော်မူသည်ဖြစ်၍အကျွန်ုပ်ကိုစေလွှတ်တော်မူသောသူအားအဘယ်သို့ပြန်လျှောက်ရမည်ကိုဆင်ခြင်တော်မူပါဟုလျှောက်လေ၏။ဒါဝိဒ်ကလည်းငါသည်ကြင်မြောင်းရာသို့ရောက်လေပြီတကားထာဝရဘုရား၏လက်တော်သို့ရောက်ပါစေဂယုနာတော်ကြီးလိုက်လူလက်သို့မရောက်ပါစေနှင့်ဟုဂတ်အားပြန်ပြော၏မိတ်ဆွေအခုဘာဘူးလုံဘယင်ကြီးနေပုခတ်နေစာကတော့အဲ့ဒီလိုယုံကြည်ခြင်းတရားသဘောကိုပြည်ပြည်ပြင်တစ်ချက်မှမတွေ့ရဘူးကြောက်ကြရနဲ့ဦးကြောင်ကြောင်နဲ့ပူပူဆူဆူနဲ့စိတ်ဖောက်ပြန်မှုတွေနဲ့ကြီးပဲစိတ်တစဝေဒနာပဲကြီးလို့ကြီးပဲအထက်ထက်တွေ့နေရပါတယ်ဖြစ်ခနေဆိုတာ ਨੇ တစ်ဖက်စောင်းတွင်းတွေဘလောက်ဖြစ်ခဲ့တတ်တယ်ဘလောက်ဖြစ်တတ်တယ်ခုစာကလေးကျော်ခုစီရမင်းဆိုတဲ့ပုံစံမျိုးတွေဘလောက်ထိချိုးတယ်ဆိုတာကိုသူ့ရဲ့သမိုင်းတစ်လျှောက်မှာတွေ့နေရပါတယ်အခုလောလောဆယ်ဒံယေလတလောက်အထိသတိပေးထားတဲ့ဂျာရေကပဲသူ့ရဲ့ကြွေးကြော်သံဟာအဲ့ဒီအချိန်ကာလအတွင်းသက်တည်တစ်ခုအဖြစ်အလွန်ထင်ရှားနေပြီလို့လည်းကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်သူ့ရဲ့မာနသဘောသက်တည်တွေပါဘာဘူးလုံနန်းတော်ကြီးဘောမှာစင်ကြံသွားတယ်ပြီးတော့မိစိတ်ကလေးပို့ပြီးတော့ဤမြို့ကငါနိုင်ငံတီးယား ငါရွှေဘုံတော်ကိုချိမြောက်ရဖို့ငါဘုံတကူအာနုဘောအဖြစ်ငါတီလို့တော့ဘာဘူးလုံမြို့ကြီးမဟုတ်လောဟုမွတ်ဆို၏တဲ့ကြားတဲ့အတိုင်းပဲကျန်းစာရဲ့ဝကြတပိုက်ထဲမှာတင်ငါတွေဟာအပြစ်လိုက်တယ်ပြီးတော့အရင်တခါငါတွေဟာစိတ်ရှုပ်ထွေးချောင်းကိုတင်ပြခဲ့တယ်အရင်သင်္ကန်းစာတွေတုန်းကငါတွေကိုပြောတာပါအခုငါတွေကတော့အဲ့ဒီသဘောမျိုးမဟုတ်ဘူးငါဒီဟူသောမာမာနတွေကိုထပ်ဆင့်ဖော်ပြလိုက်တယ်ငါနဲ့ငါသာနှိုင်းရမရှိငါကဝီဆိုတဲ့လက်မနှစ်ဖက်စလုံးထောင်ပြီးတော့မောက်မာခြင်းနဲ့တွန်တွဲနေတဲ့ဆရာဟာထင်ရှားပေါ်လွင်နေပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့အသက်တာမှာလူတွေအမျိုးမျိုးကိုကျွန်တော်ကြုံပူပါ रे ဆရာဝန်လောကမှာကြုံပူပါ रे စာပေနယ်မှာကြုံပူပါ रे သာသနာလောကမှာလည်းကြုံပူတာပါပဲတဲ့တဲ့ပြောရရင်တော့ဆွေမျိုးတွေတဲမှာတောင်ကျွန်တော်ကြုံပူပါ रे အဲ့ဒီလူတငါတဲ့ငါတွေများလာပြီးတော့ငါစိတ်တွေဝင်လာရင်အဲ့ဒီလူလူမျိုးတွေကိုသတိထားပြီးတော့ခொနည်းသားသမီးစိတ်ဆင်းရဲစေရတော့မေပျော်စရာကောင်းတဲ့ပတ်ဝန်းကျင်တစ်ခုလုံးကိုမှိုင်းမှုံသွားစေတော့မေနောက်ဆုံးကြရင်လိုရင်ဆေးကုရမယ့်အခြေအနေမျိုးအကြည့်လေဒုက္ခပေးနိုင်တယ်ဆိုတာကိုကျွန်တော်အလေးနဲ့တင်ပြခြင်းပါ रे မိတ်ဆွေအပေါင်းတို့အခုနေပုတ်ခတ်နေစားဟာတငါတဲ့ငါနေပြီနော်အေးသူနဲ့နှိုင်းရှင်သရုပ်ပြရမယ်ဒါဝိတ်ကတော့အဲ့ဒီလိုမဟုတ်ခဲ့ဘူး63ခုမြောက်သောဆာလန်တဲ့ကသူ့ရဲ့ယင်ဖွင့်တန်ကိုနားဆင်ကြည့်စေခြင်းပါ रे အငယ်တက်ကနေငါအတွင်မှာအခုလိုဖော်ပြထားပါ रे အိုဖျားသခင်ကိုတော်သည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူ၏ကိုတော်ကိုကြိုးစား၍ရှာပါ၏ရေမရှိသွေးချောက်သောလွင်ပြင်၌အကျွန်ုပ်၏ဝိညာဉ်သည်ကိုတော်ကိုငတ်ပါ၏အကျွန်ုပ်၏ကိုယ်ခန္ဓာသည်လည်းကိုတော်ကိုလွန်းဆွတ်ပါ၏ဘုံတကူအာနုဘော်တော်ကိုမြင်ခြင်းဟာတန်ရှင်းရာဌာနတော်၌ထိုသို့ကိုတော်ကိုဖူးမြော်ပါပြီဂယုနာတော်သည်အသက်တည်းသာ၍ကောင်းသောကြောင့်အကျွန်ုပ်၏နှုတ်သည်ကိုတော်ကိုချီးမွမ်းရပါမည်ထိုသို့အသက်ရှင်စဉ်တွင်ကိုတော်ကိုကောင်းကြီးပေးပါမည်။နာမတော်ကိုအမိပြုလျက်လက်ကိုချီပါမည်။အိယာပေါ်မှာကိုတော်ကိုအောက်မေ့၍ညယံတို့၌ကိုတော်ကိုဆင်ခြင်လျက်နေသောအခါစီဥ်ကို၎င်းစူသောအသားကို၎င်းစား၍ဝါသကဲ့သို့အကျွန်ုပ်၏ဝိညာဉ်သည်ဝါ၍ရှင်လန်းသောနှုတ်ခမ်းနှင့်အကျွန်ုပ်၏နှုတ်သည်ကိုတော်ကိုချီးမွမ်းပါမည်တဲ့မိတ်ဆွေအပေါင်းတို့ဒါဝိဒ်မင်းကြီးဟာအစဉ်ထာဝရဘုရားကိုရှေ့တန်းမှထားခဲ့တယ်အခုနေပုတ်ခတ်နေစာဟာအစဉ်တစိုက်ဆိုသလိုမိမိကိုယ်ကိုယ်သာရှေ့တန်းမှာထားနေသည်မိတ်ဆွေအပေါင်းတို့အဲ့ဒီလိုနီးနဲ့နေပုတ်ခတ်နေစာမင်းကြီးဟာငါးပေါင်းများစွာနဲ့ကြွားလို့ဝါလို့ဆုံးကိုမဆုံးသေးဘူးဆုံးတောင်မဆုံးသေးဘူးမွဲ့ဆူစင်ပင်တဲ့ကောင်းကင်ကနေပြီးတော့အိုးနေပုတ်ခတ်နေစာမင်းကြီးနားထောင်လောနိုင်ငံတော်သည်တင့်လက်မှရွေသွားပြီးတင့်ကိုလူစုတဲကနှင်ထုတ်၍မြေတရိษံတို့နှင့်အတူနေရာချကြလိမ့်မည်အမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်ဆိုး၍ပေးလိုသောသူတို့အားပေးတော်မူသည်ကိုမင်းကြီးမသိမမှတ်မီကာလခုနှစ်နှစ်ပတ်လုံးနွားကဲ့သို့မျက်ကိုစားဖြင့်နေရမည်ဟုအသံဖြစ်လေ၏။သွားပြီတကယ်ကပခေါမိုးဘော်ကနေပြီးတော့မူရင်းမြေဘဝကိုကတ်သွားရတာပဲအဲ့ဒီလိုမြေကြီးနားကိုကတ်သွားရတယ်ဆိုတာဟာလေတကယ်တော့ကိုယ့်ရဲ့ဇာတိချက်ကြွေဟာလေအဲ့ဒီအပြစ်မြေကပါပဲအဲ့ဒီအပြစ်မြေကနေသာရှင်ကိုဟာတရွေ့ရွေ့ဘုံတောက်လာရတာထောင်ထလာရတာစစ်စစ်အဲ့ဒီအရက်ကိုပြန်ရပြီဆိုရင်အဲ့ဒီဇာတိအတိုင်းပဲတသွေးမသိမ့်ပြန်ဖြစ်ရတာပဲဘာမှမထူဘူးအဟိတ်တရိษံလူဝိညာဉ်သတ္တိမရှိသောသတ္တလောကသားသာရှင်ကိုဟာပြန်ပြီးတော့ဖြစ်ရစမြဲပဲဆိုတာကိုဘုရားသခင်သိစေခြင်းတည်းလို့ကျွန်တော်ဆိုခြင်းပါ रे ဟုတ်ပါ रे ကျွန်တော်ဆိုခြင်းတယ်ဆရာဟာကျွန်တော်စိတ်ကူးကလေးမဖြစ်လောက်နဲ့စိတ်လှုပ်ရှားစွာတွေးမိသမျှနဲ့ဖြစ်ဆွဲတာပါအလွန်သေးကြတဲ့အချက်ကတော့အဲ့ဒီလူမြေနာမှာဇာတိချက်ကိုချွေပြီးတော့အထွတ်အထိပ်ကိုရောက်ခဲ့ရခြင်းဟာဘုရားသခင်ရဲ့ကြီးစုတော်ကြောင့်သာထောင်တက်ခွင့်ရလာခဲ့ရတယ်ဆရာနဲ့ယခုအချိန်မှာမြေကိုပြန်ဝတ်သွားရခြင်းဆရာဟာလေဘုရားသခင်စီရင်ခြင်းပဲဆရာကိုဘယ်လို့မှမငင်းနိုင်တဲ့အချက်ဖြစ်ပါတယ်ထိုစကားနဲ့အညီနေပုခတ်နေစာ၌ချက်ချင်းဖြစ်၍လူစုတဲကနှင်ထုတ်ကြလျင်သူသည်နွားကဲ့သို့မြက်ကိုစား၍မိုးဆွတ်ခြင်းကိုခံသဖြင့်ကိုအမွေးသည်ရွှေလင်းတအတောင်ကဲ့သို့၎င်းလက်သေးခြေသေးတို့သည်ငှက်ခြေသေးကဲ့သို့၎င်းဖြစ်၏။ကောင်းရော်လို့မဆိုနိုင်ဘူးလား။အကုန်လုံးတို့ဟာဂျွန်းတို့မှောက်ခုံတွေကြီးပဲနော်။လွန်ခဲ့တဲ့တစ်နှစ်ကျော်အချိန်ကလေးကအိမ်မက်ဆိုးမက်ခဲ့ပြီးတော့ဗျာဒိတ်တော်အပြုတ်ခံရတယ်။ဗျာဒိတ်အပြေးခံခဲ့ရတယ်။လွန်ခဲ့တဲ့တနာကြီးလောက်ကပဲတငါတဲ့ငါပြီးမှတခြားငါမှတပအခြားမရှိဆိုပြီးတော့လက်မထောင်ခဲ့သေးတယ်။ဟောအခုကျတော့သွက်သွက်လေအောင်ယူသွားလို့ဘသူကမှအနာအကတ်မခံတော့ပဲနဲ့လူအသိုင်းဝိုင်းကြီးကနေနှင်ထုတ်တာကိုခံလိုက်ရပြီ။ဘာဘူးလုံရဲ့သမိုင်းမှလေနေပုတ်ခတ်နေစာမင်းကြီးဟာယူသွားခဲ့ဘူးတဲ့ဆရာကိုပြင်ပသမိုင်းအနေနဲ့တက္ကန္တတွေ့ရပါတယ်။အချင်းကျုပ်သဘောလောက်ပါ။ဒီဘရင်ကြီးဟာဘာဘူးလုံအင်ပါယာကြီးကိုထူထောင်သူဖြစ်တယ်။ ဘာဘူးလုံမျိုးကြီးကိုတခန်းတနာတိဆောက်သူဖြစ်တယ်။သူ့မိဖုရားကြီးအမှုဟီရာအတွက်ကပအံ့ပွေမိုးမျောပန်းဥယျင်ကြီးတွေတိဆောက်ပြီးတော့အောက်ဖက်ကနေပြီးတော့ရေပန်းကြီးတွေနဲ့ဥယျင်ကြီးကိုပြို့ထောင်ပေးတယ်။သူ့မျိုးတော်နေရန်ကြီးတွေဟာလည်းတိတ်ပြီးတော့ခိုင်ခန့်မြင်မာခဲ့တယ်ဆိုတာလေးကိုကပသမိုင်းမှာကျွန်တော်ဖတ်ရှုရဘူးပါလေ။မိတ်ဆွေအပေါင်းတို့။ဘာကြီးပဲဖြစ်နေနေလူစိတ်ပြောက်သွားပြီးတော့ကိုကိုကိုနွားတကောင်လောက်အဖြစ်သားလျင်အုံနောက်ပြက်သွားရတဲ့စိတ်တစယောဂပေကြီးကိုမိဖုရားကြီးလည်းအနာကမခံတော့ပါဘူးရုပ်စွာအဆုံးသူ့ရဲ့ခိုင်းပတ်မင်းစီကတောင်းမှလေအယူကြီးကိုအယူကြီးအဖြစ်ပဲသဘောထားလိုက်ပြီအဲ့ဒီခေတ်ကစိတ်တစဆေးုံလည်းမရှိနိုင်ရှိလို့တောင်းမှလေဒီကိစ္စဟာသူ့ဖာသာသူငโกချောင်ကြီးဖြစ်ရာကနေပြီးတော့ဘုရားသခင်ရဲ့အမိန့်နဲ့နှိမ့်ချခြင်းခံရတာပဲမို့လို့ဆေးလည်းမတူနိုင်တော့ပါဘူးဒါကြောင့်တယောက်တည်းဘဝပြည့်ရပါပြီကိုအမွေးသည်ရွှေလင်းတာကဲ့သို့လက်သေးခြေသေးတို့သည်လည်းငှက်ခြေသေးကဲ့သို့တဲ့အမှန်ကတော့ညစ်ပတ်ပေရည်ပြီးတော့အမွေးအမြင့်တွေမညှက်နိုင်လက်သေးခြေသေးတွေမညှက်နိုင်မင်းနဲ့ညင်းတိုးတိုးကြီးဖြစ်သွားတာကိုဖော်ပြပေးလိုက်ခြင်းပါဒံယေလအနာဂတိကျမ်းအခန်းကြီး၄အငယ်34နဲ့35ကာလအချိန်စီသောအခါငါနေပုခတ်နေစားသည်ကောင်းကင်သို့မျှော်ကြည့်၍သတိရပြန်လျင်အမြင့်ဆုံးသောဖျားကိုကောင်းကြီးပေး၍ထာဝရအသက်ရှင်တော်မူသောဖျားကိုချီးမွမ်းထောမနာပြု၏အာနာတော်သည်ထာဝရအာနာဖြစ်၏နိုင်ငံတော်သည်ကပအဆက်ဆက်တည်၏မြေကြီးသားအပေါင်းတို့သည်ရှေ့တော်၌အဘယ်မျှမဟုတ်တကဲ့သို့ဖြစ်ကြ၏ကောင်းကင်ဘူကြီးတို့၌၎င်းမြေကြီးသားတို့၌၎င်းအလိုတော်ရှိသည့်အတိုင်းစီရင်ပြုပြင်တော်မူ၏လက်တော်ကိုအဘယ်သူမျှမစည်းတားနိုင်အဘယ်သို့ပြုသနည်းဟုကိုတော်ကိုဆိုနိုင်တော်သူမရှိကာလအချိန်စေသောအခါဆိုတာကတော့ခုနှစ်ပြည့်တဲ့အချိန်ကိုပြောတာပါအမြင့်ဆုံးသောအဖဖျားသခင်ကိုကောင်းကြီးပေး၍သာဝရအသက်ရှင်တော်မူသောဖျားကိုချီးမွမ်းထောမနာပြုတော်မူ၏တဲ့အလွန်ကောင်းတဲ့ဖော်ကျူးချက်ဖြစ်ပါတယ်အဖဖျားသခင်နဲ့သားတော်ရှင်သခင်ခရစ်တော်တို့ကိုနှစ်ပါးတစုဖြစ်တော်မူကြောင်းအမှတ်ရစေတယ်လို့ကျွန်တော်ခံစားမိပါတယ်အာနာတော်သည်သာဝရနိုင်ငံတော်သည်ကပါအဆက်ဆက်တဲ့ဒါဟာလေအင်မတန်အသက်ဝင်တဲ့တစ္ဆာစကားဖြစ်ပါတယ်ကဘာဥဖန်စင်းချင်းမတိုင်ခင်မှာမြေကြီးဟာလွတ်လပ်လာဖြစ်ခဲ့ပါ रे တနည်းအားဖြင့်အယုတ်ဆိုးအကြီးတန်ခဲ့တယ်ဆိုတာကိုတင်သိရသောသမာကျန်အနေနဲ့ဖွင့်ဆိုပေးခဲ့ပါ रे ဒါဟာကျွန်တော်တို့မသိသောအခြားကဘာတစ်ခုကိုဘုရားသခင်ဖြိုချဖျက်ဆီးထားခဲ့ခြင်းဖြစ်နိုင်တယ်ဆိုတာကိုလေကျွန်တော်တို့တင်သိရသောသမာကျန်ရဲ့အတွေးအခေါ်တစ်ခုအနေနဲ့ဖော်ပြခဲ့ပါသေးတယ်ဟုတ်ပါ रे အခုအချိန်မှာကျွန်တော်တို့ရဲ့လူအဖွဲ့အစည်းအဆုံးသတ်ပြီးဆိုရင်လေအဖဖျားသခင်ကသူ့စိတ်တော်နဲ့သူနောက်ထပ်တိဆောက်ပေးမယ်ခေအမြုတ်တေးများရှိကောင်းရှိနိုင်ပါ रे ကျွန်တော်ဘာစုဘာမှအပြတ်မပြောနိုင်လောက်အောင်အဖဖျားသခင်စီမှာလုတ်ပိုင်ခွင့်တွေဟာအနာသက်ကန့်ဆက်အရှင်းမရှိပါဘူးမြေကြီးသားအပေါင်းတို့သည်ရှေ့တော်၌အဘယ်မျှမဟုတ်တကဲ့သို့ဖြစ်ကြ၏ကောင်းကင်ဘူကြီးတို့၌၎င်းမြေကြီးသားတို့၌၎င်းအလိုတော်ရှိသည့်အတိုင်းစီရင်ပြုပြင်တော်မူ၏လက်တော်ကိုအဘယ်သူမျှမစည်းတားနိုင်အဘယ်သို့ပြုသနည်းဟုကိုတော်ကိုဆိုနိုင်တော်သူမရှိကြက်ရက်ပြတ်တာတော့မရှိတော့ပါဘူးပြီးတော့တစ္ဆာတရားအမှန်ကိုကျွန်တော်တို့အတွက်အလွန်ရှင်းလင်းတဲ့စကားပြေလေးနဲ့ဖော်ပြပေးလိုက်ပါတယ်ကောင်းငင်ဘူကြီးတို့၌သူ့စိတ်ကြိုက်သူစီရင်တယ်မြေကြီးသားတို့၌လည်းသူ့စိတ်ကြိုက်သူပဲစီရင်တယ်ဒံယေလအနာဂတိကျမ်းအခန်းကြီး၄အငယ်36နဲ့38ထိုအခါငါစိတ်ပဂရိဖြစ်ပြန်၍ငါနိုင်ငံ၏အသရေဘုယမန်ကဲ့သို့တင့်တယ်ခြင်းအယောင်အစင်းနှင့်ပြည့်စုံ၍တိုင်ပင်သောမှုတော်မှတ်တော်တို့သည်ညီလာခံဝင်ကြလျင်ငါ၏အာနာတိမြဲတည်၏ငါဘုံအာနုဘောလေယခင်တဲ့တို့ပွား၏ယခုတွင်ငါနေပုခတ်နေစားသည်ကောင်းကင်ဘုံ၏အရှင်ဖျားသခင်ကိုချီးမွမ်းထောမနာပြု၏စီရင်ဖန်ဆင်းတော်မူသမျှသောအရာတို့သည်တစ္ဆာနှင့်ပြည့်စုံ၍တရားနှင့်ညီလျော်ကြ၏မမနာထောင်လွှားသောသူတို့ကိုနှိမ့်ချခြင်းဟာတတ်နိုင်တော်မူ၏ဟုအမိန့်တော်ကိုအယက်ယက်သို့ပြန့်စေတော်မူ၏စိတ်ဖောက်ပြန်ခဲ့လေအခုကျတော့မူမှန်ပြန်ဖြစ်သွားပြီငါစိတ်ပဂရိဖြစ်ပြန်၍တဲ့မိတ်ဆွေအဲ့ဒီပဂရိဆရာကြီးဟာသိတ်ကောင်းပါလေဘလောက်ကြီးကောင်းတယ်လဲဆိုရင်လေဘယင်ကြီးပြန်ဖြစ်ဖို့ချင်းနန်းပေါ်မှာအမွေးအမြင်တွေတတ်တတ်ရည်ရနဲ့လက်သေးခြေသေးတွေလှီးပြီးတော့ Empire ကြီးတစ်ခုကိုပြန်ပြီးတော့စိုးမိုးဖို့အတွက်သိတ်ကောင်းခြင်းဖြစ်ပါလေ။ဒါပေမဲ့လူသဘာဝမှာအဲ့ဒီလိုလူပီပီသသပဂရိအခြေအနေမှန်ဆရာနဲ့တင်လူသားဟာလုံလောက်ပါပြီလား။မလုံလောက်နိုင်ပါဘူး။အရှင်းမလုံလောက်နိုင်ပါဘူး။ဘာဖြစ်လဲဆိုတော့လူဘဝဆရာဟာနန်းတော်မှာရွှေမှုန်စားပြီးတော့နတ်ရွာစံယုံနဲ့ပြီးပြတ်တဲ့ဘဝမဟုတ်နိုင်။ဘယင်တပါးဆိုတဲ့လူတယောက်မပြောနဲ့သူပါဝင်တီထောင်တဲ့ခစ်တို့ဒီပင်လျင်ရွေလျောတတ်သောအမျိုး အဲ့ဒီခေတ်တုပေါင်းချုပ်ထားတဲ့သမိုင်းသီးသင်းနှင်းပြိုကျရမယ်အမျိုးဖြစ်တယ်ဆိုတာကိုအထက်ကသင်ခန်းစာအသီးသီးမှာကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်မှန်ပါတယ်ဒီတဲ့လေးနဲ့တဲ့အချက်အဖြစ်လူသားဟာအဖဖျားသခင်ပိုင်သအုပ်စိုးသောလောကအလယ်မှာအဖဖျားသခင်အလိုကျသားဖြင့်အသက်ရှင်ခွင့်ရနိုင်တယ်ဆိုတာကိုမန်ဒီကြသွားပြီဖြစ်တဲ့နေပုခတ်နေစာမင်းကြီးဟာကိုယ်တိုင်တက်တည်ခံလိုက်တာကိုဒံယေလအနာဂတိကျမ်းအခန်းကြီး၄မှ၁၀ကွက်ကွက်ကွင်းကွင်းကျွန်တော်မြင်လိုက်ရပါတယ်။ဟုတ်ပါတယ်။ယခုတွင်ငါနေပုခတ်နေစာသည်ကောင်းကင်ဘုံ၏အရှင်ဘုရားသခင်ကိုချီးမွမ်းထောမနာပြု၏။စီရင်ဖန်ဆင်းတော်မူသမျှသောအရာတို့သည်သစ္စာနှင့်ပြည့်စုံ၍တရားနှင့်ညီလျော်ကြ၏။မာနထောင်ထွားသောသူတို့ကိုနှိမ့်ချခြင်းဟာတတ်နိုင်တော်မူ၏ဟုအမိန့်တော်ကိုအယက်ယက်သို့ပြန့်စီတော်မူ
၏။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံသမာကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒံယေလအနာဂတ်တိကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်13အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။